Oke, okay, ini melawan dosa mah. ဒီထိုင်းနိုင်ငံသားကြီးဝင်ကြီးကအခုအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမတိုင်ခင်မှာသူတနင်္ဂနွေနေ့ရပါတော့မြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ခဲ့ပြီးတော့ဒီတောင်ဆန်းစုကြည်နဲ့တိတ်တဆိတ်ပါတော့သူတွေ့ဆုံခဲ့တယ်ဒီခီးစင်မှာဒီတောင်ဆန်းစုကြည်နဲ့သူနှစ်ဦးတည်းတွေ့ခဲ့တယ်ဆိုတဲ့ကိစ္စကိုအခုစစ်ကောင်စီကလည်းဒီကနေ့ဆိုရင်VOA ကိုအတည်ပြုတယ်နောက်ပြီးသူတ NUG ဘက်ကဒီထိုင်းနိုင်ငံသားကြီးဝင်ကြီးကိုဟိုဆက်သွယ်တာမျိုးပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးဘက်ကရော NUG ကိုဒီဆက်သွယ်တာမျိုးတွေပေါ့နော်ပြောဆိုတာမျိုးတွေရောရှိလားရှင်
ဟုတ်ကဲ့ဟိုကျမတို့နောက်ဆုံးမေးခွန်းကနေပြန်ဆရရင်တော့ကျမတို့တောက်လျှောက်ပေါ့နော်ထိုင်းနိုင်ငံဂျာယီဝင်ကြီးကိုရောဟောနောက်ပြီးတော့ကျမတို့ဒီထိုင်းနိုင်ငံကနေပြီးတော့ပေါ့နော်မြန်မာအရေးအတွက်ကိုယ်စားလှယ်ခန့်အပ်ထားတဲ့သူကိုရောပေါ့လေကျမတို့ကတောက်လျှောက်ဒီ correspondent letter တွေပေးပို့ခဲ့တာရှိတယ်အဲဂျေးကြုံတိုင်းလဲကျမတို့ကဥပမာဒီဒုက္ခသည်အရေးပေါ့နော်မြန်မာဒီရွှေပြောင်းလုံသမားတွေဖန်ဆီထင်းထင်းခံရတဲ့အရေးတွေဒီကိစ္စတွေနဲ့ပတ်သက်လို့လည်းပဲကျမတို့ဘက်ကတော့တောက်လျှောက်ပေါ့လေဒီထိုင်းနိုင်ငံသားဝင်ကြီးကိုလိတ်မှုပြီးတော့ကျမတို့ဆက်သွယ်ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လုံးဝဒီထိုင်းနိုင်ငံသားဘက်ကအခုအချိန်ထိပေါ့နော်တောက်လျှောက်ကျမတို့ဘက်ကိုဟို response လောက်တာအကြောင်းပြန်တာအလုံးဝမရှိခဲ့ဘူးပေါ့နော်ဆိုတော့သူကတော့တောက်လျှောက်ပဲဟိုပြောရမယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့ပဲအဲတောက်လျှောက်ဆက်သွယ်ဆောင်ရွက်နေတဲ့အနေအထားမျိုးကိုဟိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အခုချိန်ဒီလည်းဒီတိုင်းပါပဲကျမတို့ဘက်ကတော့တဆိုင်မမတ်အဲအကြောင်းအရာတွေပေါ်လာတိုင်းပေါ်လာတိုင်းမှာရောပေါ့နော်ဟောနောက်ပြီးတော့ပုံမှန်ခုနကမှထိုင်းရဲ့ဥပမာဆိုပါစို့ဒီနှစ်တကူပွဲတော်နေနေပါတယ်မလဲတမန်လုံးမှာပေးပို့တာတွေပါတယ်ရာစပေါ့နော်ကျမတို့ဆက်သွယ်ဆောင်ရွက်တာတွေရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတောက်လျှောက်ကျမတို့ဟိုတိုက်ရိုက်တုံ့ပြန်တာမျိုးဆက်သွယ်ဆောင်ရွက်တာမျိုးတော့မရှိခဲ့ပါဘူ
းဟုတ်ကဲ့အဲ့တော့ဒီအခုထိုင်းနိုင်ငံသားကြီးဝင်ကြီးကသူအခုဒေါင်ဆန်းစုကြည်နဲ့တွားပြီးတော့သူတွေ့ဆုံခဲ့တဲ့ကိစ္စမှာဟိုပုဂ္ဂိုလ်ကြီးရင်းနှီးမှုအပိုင်းလဲပါတယ်လို့မြန်မာနိုင်ငံမှာဒီအကြမ်းဖက်ပဋိပက္ခတွေကိုချုပ်ငြင်းရေးပေါ့နော်အဆုံးသတ်ရေးမှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်သူတို့အိမ်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူတွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့เนาะတစ်ဖက်မှာကြတော့အာဆီယံအနေနဲ့ကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမန်နေလဲရှိတယ်ဒီအတွက်လဲအာဆီယံပုံသဘောတူညီချက်ချမှတ်ထားတာကြီးလဲရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ဂျိုးပန်းနာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အခြေအနေဝိုင်းဝန်းဖြေရှင်းနေဆိုတဲ့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြေရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ခုနတင့်ချက်ပေါ့เนาะခုနအကြမ်းဖက်မှုတွေရက်တန်ဖို့ short ချဖို့သွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကျန်းဖက်နေတာကဘသူလဲပေါ့နော်ပြည်သူလူထုကိုတတ်ဖြတ်နေတာကဘသူလဲပေါ့အခုသူသွားနေတဲ့ကာလမှာဟိုပဲအဲကျမတို့လေရင်နေနဲ့ဘုံကျဲတာကြေးရွာတွေကိုမီးရှို့တာတွေတောင်းလျှောက်လုပ်နေတာကစစ်တပ်ကလုပ်နေတာလေ SSC ကလုပ်နေတာဖြစ်တဲ့အတွက်အကယ်၍အကျန်းဖက်မှုတွေကိုရက်တန့်စေခြင်းနဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လောက်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပဋိပက္ခတွေကိုနော်လေချောင်းအရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲနောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေ့ပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်တံပေးနေတာတွေဒါတွေကိုရပ်တန့်အောင်လုပ်တင်တယ်ပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက 5 point consensus တဲမှာလည်းပြောထားပြီးသားပဲပေါ့နော်ဒါဒီ violence တွေကိုဟိုရက်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့ခါကြတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနဲ့ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်သက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာတာလင်အကြမ်းဖက်မှုကိုရပ်တန့်ဖို့လို့တောင်းဝန်ရှိတယ်ပေါ့နော်ဒါကိုပဲတွန်းသင့်တယ်လို့ကျွန်မအမြင်နဲ့ဒါ5 point consensus နဲ့ပတ်သက်လို့ရှင်းလဲပဲပေါ့နော်ဆိုတော့ဟ ဟိုခုနအမေကုံကိုပြန်ဖြေရမယ်ဆိုလို့ရှိရင်တော်ဆန်းစုကြည်နဲ့သွားတွေးတာအကျန်းဖတ်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေးတဲ့လူတော့မှားနေတယ်လို့ကျမတို့ပြန်ပြီးတော့ပြောကျင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတော့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါက်ဆန်းစုကြည်နဲ့သွားတွေ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါက်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ့ NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တို့ပေါ့နော်ပြန်ပြီးတော့ဒီတော်လှန်ခုခံနေတဲ့အဖွဲ့အစည်းပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီသတင်းတွေထွက်နေတာရှိပါဆိုတော့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တေပြလို့ပဲပြောရမှာပဲတက်တေနဲ့ပြောမှာလဲပေါ့နော်တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်မတို့ကဘယ်တက်တေနဲ့ယုံရမှာလဲပေါ့နော်ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲအခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထားသတင်းအမှောင်ချထားပေါ့နော်ဘသူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ပြီးတော့သတင်းတွေထုတ်ချင်သလိုထုတ်နေတယ်ဆိုတာကတော့ကျွန်တော်တို့ကတော်တော်လေးအတန်တရားရှိစီရကောင်းတယ်ပေါ့နော်ဘလို့အထောက်ထားနဲ့ကျွန်တော်တို့ကဒါတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်။ဟာဆိုတဲ့အနေထားပေါ့။ဆိုတော့ဒါကဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်။နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်။ဟိုဖြစ်စဉ်တွေအရပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစစ်ကောင်စီကဟိုးရုံးနဲ့ပြောစီခြင်းလို့မို့လို့မှာပေါ့နော်။တောင်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်တောက်လျှောက်လို့ပေါ့နော်။ဒီလိုတွေလုပ်ခဲ့တာပေါ့နော်။ဆိုတဲ့အနေထားမျိုးလည်းတွေ့ရ။နောက်သတင်းတွေထွက်လာတဲ့ဟာတွေကြည်ပြန်တော့လည်းပဲအဲခုနသတင်းဆိုစပြီးတော့ထွက်တဲ့ပေါ့နော် pan orient ထင်ပါတယ်ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲအဲ့ဒီမှာလည်းပဲအဲ့ဒီသတင်းဌာနကနေပြီးတော့ဒီသတင်းတွေစထွက်တယ်လို့ကျွန်တော်တို့သတိထားမိတယ်ပေါ့နော်ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောင်းပါအဲ့သတင်းဌာနကတာဝန်ရှိတဲ့သူတယောက်ကစစ်ကောင်စီကတာဝန်ရှိတဲ့သူတယောက်နဲ့ပြီးခဲ့တဲ့နှစ်လလောက်ကမှသွားတွေ့ပြီးတော့သတင်းနိုင်ငံတကာသတင်းတွေမှာဒါမျိုးတွေပေါ့နော်ဟိုပူးပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေသတင်း website တွေမှာတွေ့ရတယ်ဆိုတော့ဒါကအားလုံးကစက်တင်ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကတော့ဒေါက်ဆန်းစုကြည်ကဘလို့ပြောပါတယ်ဘဝပြောပါတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့ယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
အခုလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဘက်ကတော့ပြောနေတာပေါ့နော်သူတို့နှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံနေတယ် NUG ဘက်နဲ့ရောစစ်ကောင်စီနဲ့ရောဆိုပြီးတော့အဲ့လိုပြောနေတဲ့အပိုင်းမှာအခုလိုထိုင်းနိုင်ငံသားဝင်ကြီးကနေပြီးတော့ပေါ့နော်စစ်ကောင်စီနဲ့သဘောတူပြီးတော့ဒီမြန်မာနိုင်ငံကိုလျှို့ဝှက်စွာသွားရောက်ပြီးတော့ဆန်းစုကြည်နဲ့တွေ့လာပြီးတော့ဒေါက်ဆန်းစုကြည်ရဲ့အမှားစကားပါဆိုပြီးအာဆီယံစည်းဝေးကိုတည်ဆောင်လာတယ်ဆိုတော့အခြေအနေကဒီတစုံတရာ NUG ကိုရောဘလို့အကျိုးသက်ရောက်မှုရှိမလဲရှင်
ကျွန်တော်တို့အခုလိုမျိုးတွေမီဒီယာတွေကနေပြောပြီးတော့ live ရှင်းရပြောရတာတွေတော့ရှိတာပေါ့ရှိတာပေါ့နော်နည်းနည်းတော့အလုံးရှုပ်တာပေါ့ပြောရမယ်ဆိုလို့ရှင်အလုံးရှုပ်တယ်ဆိုတော့ဒီမဟုတ်တန်းတဲ့နေရာတွေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်အဲဆိုတဲ့ခါကျတော့ကျွန်တော်တို့ကဒါအမှန်တရားကိုပြောဖို့လို့ပေါ့နော်တာဝန်လည်းရှိတယ်ပေါ့နော်အစိုးရဒီ NUG နေနဲ့လည်းတာဝန်ရှိတယ်ခုနပြည်သူလူထုအနေနဲ့သို့လို့သို့လို့ဖြစ်နေတာတွေကျွန်တော်တို့နိုင်ငံအင်အားစုတွေကြားထဲမှာဖြစ်လာတဲ့မေးခွန်းတွေပေါ့နော်ဝိဝါဒတွေပေါ့ဒါတွေကိုကျွန်တော်တို့ပြန်လည်ပြီးတော့ဖြေကြားရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်ဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါအပြင်ဘာရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြမအရေးကိုအကင်ပဲဖြေရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥမာ ASEAN 5 point consensus လည်းရှိတယ် ASEAN 5 point consensus ကိုကျမတို့ကဟိုပြောရင်တော့မလုံလောက်ဘူးပေါ့နော်မလုံလောက်ဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပေမဲ့မြမအရေးဟိုဖြေရှင်းတဲ့အခါမှာဒီ5 point consensus ကိုရိုက်ဒီပင်လည်းမလုံလောက်လို့ကျမတို့ကတိထက်ပို့ပြီးတော့ပေါ့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သွားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲခုနအိန္ဒိယချင်းဖြစ်တဲ့ထိုင်းကအိန္ဒိယချင်းဖြစ်လို့ပိုတာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာက data twin အာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အိန္ဒိယချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်ဒါအာဆီယံ centrality လို့သွားနေတဲ့အချိန်ဒီအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့တွေလုံလောက်ပါမလားပေါ့နော်ဆိုတော့မိကုန်းတွေကိုပို့ပြီးတော့ကျေလောင်လာစေတယ်လို့ကျမတို့မြင်နေအဲကျမတို့ပြည်သူလူထုတွေကတော့တိတ်တော့ မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘသာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဲဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျွန်တော်တို့ပြန်ကြပါရတယ်ဘသူကြောင့်မှဒီຫນွေဥတော်လှန်ရေးရဲ့အန်ဒီမှာပန်းနိုင်ဖြစ်တယ်ပေါ့နော်ဆရာနာရှင်စနစ်ပြုတ်ကျရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်အပန်းတိုင်းနဲ့ရီမန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူးကျွန်တော်တို့နည်းနည်းတော့အလုပ်ရှုပ်တာပေါ့လေဒါတော့ပါပဲဟုတ်
အခုဒီအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ကူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လဲသူတို့အကျိနယ်ကိုသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အမြဲတိုက်တွန်းနေတဲ့မြန်မာယူထီထီရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေအာဆီယံတကယ်ပဲရောက်နိုင်မယ်လို့သုံးသပ်လားဘယ်လိုမြင်လဲရှင်
အင်းကျမတို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငကိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံနေအာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခမ်းကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတ္တရားကိုကျမတို့နားလေတယ်သဘောပေါက်တယ်ဒီဝတ္တရားအရကျွန်တော်တို့ပူပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျွန်တော်တို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့တော်လိုက်ရေးကြည့်တွေ့ကျွန်တော်တို့အတိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျွန်တော်တို့မှာရှိရဲ့ responsibility အရပေါ့နော်ပူပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့အတိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျွန်တော်တို့ကမျော်လင့်ပြီးပူပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်အဲ့တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဓာတ်တွေကကျမတို့တို့အနှောက်အယှက်မဖြစ်လာယုံဆိုလို့ရှင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီထက်ပိုပြီးတော့ကျမတို့အားကြီးကြောင်းလဲလို့တော့မရဘူးဆိုတော့ကျမတို့ငကိုရေးကတွက်ဆထားပြီးသားဖြစ်ပါတယ်